ကျန်းမာရေးအတွက်ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့က ခဲ့တဲ့ပုံမှာစိတ်ပြတ်မှုကြောင့်လည်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဟောက်တူဆောင်ကပြန်လည်ခြေပါခဲ့ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးပါလိမ့်မယ်ခင
်ဗျာမြန်မာမြောက်ကိုရီးယားနဲ့အီရန်စတဲ့တုံးနိုင်ငံအတွက်တာဝန်ပေးအပ်ခြင်းခံထားရတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အကြီးအကဲကတပ်ဆိုင်ရာနိုင်ငံအလိုက်အထွေထွေညီလာခံလူ့အခွင့်အရေးကော်မတီရှင်းမောက်မှာသူတို့ရဲ့အခြေခံစာတွေကိုဗုဒ္ဓဦးနေကတင်ပြခဲ့ကြတာပါမြန်မာအရေးနဲ့ပတ်သက်လို့အထူးကိုယ်စားလှယ်မစ်ဆန်ဟီလီကဥစွာတင်ပြရမှာမကြသေးခင်ကရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေပေါ်ဆင်မကောင်းဖြစ်မိကြောင်းနဲ့သူမြန်မာပြည်တွားရောက်ဆင်ကတွေ့ခဲ့တဲ့ရိုဟင်ဂျာတွေပါအခုထွက်ပြေးလာကြတဲ့အထက်မှာပါဝင်နိုင်ကြောင်းထည့်သွင်းကြေညာခဲ့ပါတယ
် I have found events of past weeks devastating. The reports of villages in northern Rakhine that have been torched and destroyed are villages that I personally visited.
ငငယ်တဲ့တင်းပတ်တွေအတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေအတွက်ကျွန်မအနေနဲ့ဆင်မကောင်းဖြစ်ရပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမီးရှို့ဖျက်ဆီးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့နေရာတွေဟာကျမကိုယ်တိုင်တွားရောက်ခဲ့တဲ့နေရာတွေဖြစ်ပါတယ်။ထွက်ပြေးလာကြတယ်ဆိုတဲ့သူတွေထဲမှာကျမအရင်တွားရောက်ခဲ့တဲ့အချိန်တွေမှာတွေ့ဆုံခဲ့သူတွေလည်းပါကောင်းပါလာနိုင်ပါတယ်။ဒီလူတွေဟာငင်းချမ်းစွာနေထိုင်ခွင့်ရဖို့အလုပ်လုပ်ခွင့်ရဖို့လွတ်လပ်စွာတွားလာခွင့်ရဖို့မိသားစုဝင်တွေနဲ့မိတ်ဆွေတွေထံတွားရောက်လဲပတ်ခွင့်ရဖို့အလှူဆင်ရင်းနဲ့ဆေးဝါးကုသပေးတဲ့နေရာတွေကိုတွားနိုင်ဖို့သူတို့သားသမီးတွေပညာသင်ကြားခွင့်ရဖို့ဒါမှမဟုတ်ကောင်းမွန်တဲ့အစားအစာကိုကျွေးမွေးခွင့်ရဖို့တွေအတွက်ကျမထံမှာတောင်းဆိုခဲ့ကြသူတွေဖြစ်ပါတယ်
။ဩဂုတ်လ25ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လူမျိုးရေးရကင်းစခန်း30ကိုအာစာလို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့ဝင်ရောက်တိုက်ခိုက်ခြင်းခံခဲ့ရပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီဒေသမှာနယ်မြေရှင်းလင်းရေးပြုခဲ့တာပါ။ဒါပေမဲ့အာစာအဖွဲ့ကအဲ့ဒီလိုအကြမ်းဖက်တိုက်ခိုက်ခြင်းမပြုခင်တရင်နှစ်ပတ်အလိုကလေးကမြန်မာစစ်တပ်ကအဲ့ဒီဒေသကိုတရင်တရင်ပို့ခဲ့တယ်လို့မစ္စန်ဟီလီကပြောပါတယ
် 2 weeks before 25 August an army battalion was flown in into Rakhine state to help augment the security there I then
အခုလ25ရက်နေ့မတိုင်ခင်တရင်နှစ်ပတ်အလိုမှာအဲ့ဒီဒေသကလုံခြုံရေးအခြေအနေတွေကိုထိန်းသိမ်းဖို့ဆိုပြီးမြန်မာစစ်တပ်ကတရင်တရင်ပို့ခဲ့ပါတယ်အဲ့ဒီတရင်ကြားကြခြင်းမဲ2016 October 9ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုမျိုးထပ်ပြီးမဖြစ်ရအောင်အချင်းမျိုးတွေကိုစိုးရိမ်တဲ့အကြောင်းကျမချက်ချင်းပြင်ညာချက်ထုတ်ပြန်ခဲ့ပါတယ်။မနစ်အောက်တိုဘာလနဲ့အခုနှစ်ဩဂုတ်လကြားလူပေါင်း 98,000 လောက်ထွက်ပြေးခဲ့ကြတာပါ။ဩဂုတ်လ25ရက်နေ့အဖြစ်ဖြင့်နောက်ပိုင်းမှာတော့နှစ်လအတွင်းအဲ့ဒီထက်9ဆလောက်များတဲ့ဒုက္ခတွေပြီးထွက်ပြေးခဲ့ရပါတယ်
။ရခိုင်ပြည်နယ်မှာထပ်မံဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခတွေအရေးအတွက်ဟာအခုအချိန်အထိ6သိန်းကျော်သွားပြီလို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရအနေနဲ့လက်တလောလှုပ်ဆောင်တဲ့အချက်တွေကိုလည်းမစ္စန်ဟီလီကထည့်သွင်းပြောကြားခဲ့ပါတယ
် Giving access to the Human Rights Council fact-finding mission would be a good start. My main concern is the current situation of the Rohingya community.
ကုလသမဂ္ဂလူ့ခွင့်အချက်နဲ့ရှာဖွေရေးအဖွဲ့ကိုလာရောက်ခွင့်ပြုတာဟာပထမဆုံးလှုပ်ဆောင်တဲ့အချက်ဖြစ်ပါတယ်။ကျွန်မအဓိကစိုးရိမ်တာကတော့လက်တလောရိုဟင်ဂျာအတိုင်းဝန်းရင်ဆိုင်ရတဲ့အခြေအနေနဲ့ရှေ့ဆက်သူတို့အတွက်ဘာဖြစ်လာမလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။ကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကတင်ပြထားချက်တွေအားလုံးကိုရိုးသားစွာအကောင့်ထဲပေါ်ခြင်းအပြင်ရခိုင်ပြည်နယ်ပြင်မှာနေထိုင်သူအားလုံးကြားမှာဆက်ခါတလဲဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်စေဖို့မကဘဲရိုဟင်ဂျာတွေကာလအကြာရှည်စွာတိုင်းပြည်နဲ့ဖြစ်နေတဲ့အခြေအနေနဲ့ဆယ်စုနှစ်တွေနဲ့ချီးပြီးဖိနှိပ်ခံရတဲ့ဘဝတွေကလည်းလွတ်မြောက်စေမှာဖြစ်ပါတယ
်ရိုဟင်ဂျာတွေနေရာပြန်ပို့ရေးဆွေးနွေးတဲ့အစီအစဉ်တွေမှာယွန်နီစီယာဒုက္ခသည်နဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေတဲ့သူများကူညီရေးအဖွဲ့တို့ပါဝင်ခွင့်မပြုဖို့မြန်မာအစိုးရဘက်ကတောင်းဆိုထားတာကိုသူ့အနေနဲ့သိရှိထားကြောင်းလဲမစ္စန်ဟီလီကထည့်သွင်းပြောကြားခဲ့ပါတယ်လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီအစီအခံကတင်သွင်းပြီးတဲ့နောက်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဟောက်တို့ဆောင်ကလည်း
We wish the report would have reflected the difficulties of resolving the problems that are a legacy of decades of internal conflict, isolation, and underdevelopment.
ဒီကနေ့အတွင်းဆယ်စုနှစ်နဲ့ချီပြီးတည်ရှိခဲ့တဲ့ပြည်ပခအမွေနှစ်တွေတိကျအထူးကြံဆုံးပဲခံထားရမှုဖွံ့ဖြိုးမှုနောက်ကျမှုစတဲ့အခက်အခဲပေါင်းများစွာကိုမြန်မာအစိုးရရင်ဆိုင်နေရတာကိုအထူးကိုယ်စားလှယ်အစီအစဉ်ကထဲမှာထင်အပ်ဖော်ပြခဲ့ရင်ကောင်းမွန်မယ်လို့ကျွန်တော်ယူဆပါတယ် ဒါကြောင့်အစည်းအဝေးမှာဖော်ပြထားတဲ့အကြံပြုချက်တွေပေါ့ကျွန်တော်တို့အနေနဲ့စိတ်ကျေနေပါတယ်။ဒီအစည်းအဝေးခန်းစာကဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုက်ရိုက်တော်လကောင်းတွယ်ဝိုင်းယူတော်လကောင်းတည်ရောက်မှုရှိစေနိုင်ပါတယ်။လောကရဲ့နေနိုင်ငံအတွင်းမြန်မာနိုင်ငံဟာလူ့အခွင့်အရေးကိုခုခံကာကွယ်ခဲ့တယ်လို့သိကြတဲ့ဖွံ့ဖြိုးမှုရှိအောင်လည်းလှုံ့ဆော်ခဲ့ပါတယ်။ဒီလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထည့်ပေါ်သွားဖို့ကျွန်တော်တို့တန်လိုက်ထင်ချထားပါတယ်။
ဒီကံဒီနေအတွင်းကရိုဟင်ဂျာတွေနေရာပြန်နိုင်ရေးအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနယ်စပ်ဒေသမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေပြည်လဲရေးအတွက်လက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ပြည်ရဲ့ဝန်ကြီးနဲ့ဆွေးနွေးပြီးနိုင်ငံနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့ကိစ္စကိုလည်းတာမတ်ကြီးဟောက်တို့ဆွမ်းကထည့်သွင်းပြောကြားခဲ့ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုအလေးထားဆောင်ရွက်သွားမယ်ဆိုတာကိုနိုင်ငံတော်တာမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းပြောကြားထားပြီးဖြစ်ကြောင်းတာမတ်ကြီးဟောက်တို့ဆွမ်းကထပ်လောင်းပြောကြားခဲ့ပါတယ်။
We will answer the call of the international community with our deeds and action rather than words.
နိုင်ငံတော်ရဲ့တောင်းဆိုချက်တွေကိုစကားနဲ့ပြောနေမယ်စာအလုံးနဲ့တက်တည်ပြသွားမယ်ဆိုတော့နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းမကြသေးခင်ကပဲပြောကြားခဲ့သူဖြစ်ပါတယ်
။ဒီခါဒီနေ့အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီကိုဒေါက်ဆန်းစုကြည်ဦးဆောင်ပြီးအော်တိုဘာလ18ရက်နေ့မှာဖွဲ့စည်းလိုက်တာကိုကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်နစ်စျန်ဟီလီယောဗိုလ်ထုနေကပြုလုပ်တဲ့အစီအစဉ်ကတင်သွင်းတဲ့အခမ်းအနားကိုတက်ရောက်လာကြတဲ့ကုလသမဂ္ဂအထွေထွေညီလာခံလူ့ခွင့်ရေးကော်မတီဝင်နိုင်ငံတွေကကိုယ်စားလှယ်တွေကပါပြောကြားခဲ့ကြပါတယ်ခင်ဗျာ